ဒီကတိနေပြည်တော်မှာကျင်းပတဲ့တနိုင်ငံလုံးအပြည့်ရစဲရေးသဘောတူစာချုပ် NCA အကောင့်ထဲဖော်မှုဆိုင်ရာညှိနှိုင်းအစည်းအဝေးမှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးစရုပ်ထအစည်းအဝေးကို2020ခုနှစ်ပထမ၄လပတ်အတွင်းကျင်းပဖို့သဘောတူညီခဲ့ကြပါတယ်။အစည်းအဝေးတက်ရောက်လာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလက်ရှိကျင်းပနေတဲ့ JICM အစည်းအဝေးဟာအရေးပါတဲ့မှတ်တိုင်ဖြစ်တဲ့အကြောင်းနဲ့အချင်းချင်းကြားအရေးပါတဲ့ယုံကြည်မှုတည်ဆောက်ကြဖို့ကိုလည်းတိုက်တွန်းသွားပါတယ်ဒီသတင်းအပြည့်စုံကို VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပါမယ်ရှင
်ဟုတ်ကဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA အကောင့်ထဲဖော်မှုဆိုင်ရာညှိနှိုင်းအစည်းအဝေး JICM မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကဒီကနေ့အစည်းအဝေးရဲ့အရေးပါမှုကိုအစည်းအဝေးအဖွဲ့မိန်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်
ဒီနေ့ဒီရက်ကတော့အားလုံးလည်းကုပန်းဒီပန်းဆောင်ရည်နေတဲ့ညရဲ့ဆန္ဒတွေအတွေ့အကြုံပါတယ်
ခင်ဗျာဒီ
မှာဒီကြောကလာပြီမှာဒီဝင်ဆွေးနွေးပွဲတွေသမားစုကညနေစတင်နိုင်ရဆုံးမတစ်ခုဖြစ်စလို့ဒီတော့ညနေရင်းညလာတာ7ရက်ဆိုနေတယ်လို့ဟိုအောင်းအောင်းနေတဲ့နိုင်ငံရေးအနေနဲ့အားရှိရှိပြန်ပါမယ်လို့တွေ့ရေးကြည့်တဲ့ကြိုတင်ချက်စုမှုလည်းဖြစ်ပါတယ်
JICM စီဝေးကိုဒေါန်ဆန်းစုကြည်နဲ့အတူဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးဆိုဝင် NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့10ဘွဲကခေါင်းဆောင်တွေပါဝင်တက်ရောက်ဆွေးနွေးခဲ့ကြတာဖြစ်ပြီးအချင်းချင်းကြားရေးပါတဲ့ယုံကြည်မှုတည်ဆောက်ဖို့ပါဒေါန်ဆန်းစုကြည်ကတိုက်တွန်းပါတယ
်မတူညီတာတွေကိုတူညီလာအောင်ဒီဘက်ကအားလုံးညီညွတ်နိုင်နိုင်တိုင်းနိုင်ငံတွေနဲ့အပြေရှားကြအောင်ပါဖြစ်ပါတယ်နေရာပိုင်းဆိုင်ရာပွဲလွဲမှုတွေကိုအပြန်အလှန်နားလည်ဖို့အပြာသာယုံကြည်မှုအခြေခံတွေနဲ့ညှိနှိုင်းကြနေတယ်ဆိုရင်ပိုပြီးစင်ပြေချုံးပြပါလိမ့်မယ်။ဒါကြောင့်ဗိုက်ရိုချင်းကြီးကမှအရေးပါတဲ့ယုံကြည်မှုတည်ဆောက်ရေးကိုလည်းမျက်ခြေမပြတ်ချဖို့တိုက်တွန်းပြောကြားလိုပါတယ်။
ဒီကနေ့ကျင်းပတဲ့အစည်းအဝေးမှာသဘောတူညီချက်၈ချက်ရရှိခဲ့တာပါ။ဒီသဘောတူညီချက်အရပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးစရုပ်ထအစည်းအဝေးကိုလာမယ့်၄လအတွင်းပြန်လည်ကျင်းပနိုင်မှာဖြစ်ကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေကအစည်းအဝေးပြီးသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးစရုပ်ထအစည်းအဝေးကိုဒီနောက်27ရက်နေ့စံပိုင်းရဲ့ပထမလေလာကလာတဲ့မှာကျင်းပဖို့ဆိုပြီးတော့ခေါင်းဆောင်တွေဆုံးဖြတ်ခဲ့ပါတယ်
။ဒီလိုသဘောတူညီမှုရခဲ့တာကြောင့်တနစ်ကြော်ကြာရပ်ဆိုင်ခဲ့တဲ့ငင်းချဲရေးလုပ်ငန်းစဉ်ကိုတရားဝင်စတင်နိုင်တော့ပါဖြစ်ပါတယ်။ဒါအပြင်2020ရွေးကောက်ပွဲအလွန်နဲ့ NCA လက်မှတ်မီးထိုးသေးတဲ့အဖွဲ့တွေနဲ့ပတ်သက်ပြီးရရှိခဲ့တဲ့သဘောတူညီချက်ကိုလည်းအခုလိုဆက်ပြောပါတယ်
။နောက်တစ်ခုက2020လောကဆက်ဆောင်ရွက်ငင်းချဲရေးလုပ်ငန်းစဉ်ဆင့်ပြီးစင်လာတော့ပဲပုံလို့ဒီပုံမှာလည်းကျွန်တော်ဆောင်ရွက်ပါဆိုလို့ GSN ကတတိယပေါ်ထွက်လိုက်ပါတယ်။နောက်ချက်ကတော့ကျွန်တော်ရဲ့ peace process မှာ NC ထိုးသေးတဲ့အဖွဲ့တိုင်းသားလက်နက်အဖွဲ့စီတွေပါဝင်ဖို့ကျွန်တော်က NC အခြေခံနဲ့ဆက်လက်ကြိုးပမ်းဆောင်ရွက်တော့ဆိုတဲ့အချက်ပေါ်မှာလည်းကျွန်တော်သဘောတူညီမှုရရှိခဲ့ပါတယ်။
ရရှိခဲ့တဲ့ကြံသဘောတူညီချက်တွေထဲမှာ NCA အခန်း3 4 6နဲ့ပတ်သက်ပြီးဆက်လက်ဆောင်ရွက်မဲ့အချက် NCA အကောင့်ထဲဖော်ရာနဲ့ပတ်သက်ပြီးနှစ်ဦးနှစ်ဖက်ကြားမူပေါင်းသဘောတူညီချက်တွေရယူဖို့ပြည်ထောင်စုသဘောတူစာချုပ်အစိတ်အပိုင်း3ကိုချုပ်ဆိုဖို့ NCA စာချုပ်ပါဝေါ်ဟာရအဓိပ္ပာယ်ဖွင့်ဆိုချက်တွေကိုအလုံးအဖွဲ့ဖွဲ့ဆောင်ရွက်ဖို့စတာတွေပါဝင်ပါတယ်ပြီးခဲ့တဲ့2018ခုနှစ်မှာကျင်းပတဲ့ပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံးတတိယအစည်းအဝေးပြီးတဲ့နောက်ငင်းချမ်းရေးညီလာခံဟာတနစ်ကျော်ကြာရန်နာခဲ့ပါတယ်ဒီလိုရန်နာခဲ့တာကတော့ပြည်တော်စုကခွဲမထွက်ရေးဆိုတာနဲ့တက်မတော်တစ်ခုတည်းဖြည့်ရမှုပေါ်မှာအကြေအလဲမဆွေးနွေးနိုင်ခဲ့တာကြောင့်လည်းဖြစ်ပါတယ်လာမယ့်ညီလာခံမှာဒီချက်တွေထည့်သွင်းဆွေးနွေးနိုင်မလားဆိုတာကိုတော့တိုင်းသာလက်နက်ကိုင်အဖွဲ့တွေရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်ငင်းကအခုလိုဖြေဆိုပါတယ်
။ဒီစားတော့တစ်ချိန်မှာပါနေတဲ့နေရာရှိတယ်ဒါပေမဲ့ဒီခေါက်ဖြစ်မလားအနောက်လာမယ့်ညီလာခံဖြစ်မလားဆိုတဲ့နေရာမျိုးအခုလည်းတို့ကျွန်တော်တို့ညီနိုင်အလုပ်ညီနိုင်ရေးဘက်ကလည်းညီနိုင်တဲ့ပုံမှာဆက်ဆက်တော့လည်းတို့ရုံချီမှုပေါ့မယ်လို့
NCA လက်မှတ်ရေးထိုးသေးတဲ့အဖွဲ့တွေပါဝင်လက်မှတ်ရေးထိုးရေးကိုအစိုးရရောလက်နက်ကိုင်အဖွဲ့တွေကပါကြိုးပမ်းသွားမှာဖြစ်ကြောင်းလည်းထည့်သွင်းပြောကြားခဲ့ကြပါတယ်။ NCA သဘောတူညီချက်အရပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုနှစ်နှစ်တစ်ချိန်ကျင်းပဖို့သဘောတူထားတာဖြစ်ပေမဲ့သဘောထားကိုလွှဲမှုတွေရှိနေတာကြောင့်2018ခုနှစ်ဇူလိုင်လမှာတတိယအကြိမ်အစည်းအဝေးကိုနောက်ဆုံးကျင်းပနိုင်ခဲ့တာဖြစ်ပါတယ်။